ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖော်ထုတ်နိုင်ရင်လူတွေနဲ့ဆန်းသက်မှုဒုတိယအဆင့်ကိုစတင်လိုက်ပြီးဖြစ်ကြောင်းတရုတ်ဆေးပညာသိပ္ပံဇီဝဆေးပညာဌာန IMBCMS ကတင်ပြနေနေကပြောပါတယ်ဒီအဆင့်မှာဆေးစွမ်းထိရောက်မှုနဲ့အန္တရာယ်ကင်းရေးအသုံးပြုနိုင်မှုကိုသုတေသနပညာရှင်တွေဆက်လက်ကြိုးပမ်းနေတာပါအခုလက်ရှိမှာကာယယောဂကအနည်းငယ်ကြီးမားတဲ့နောက်အဆင့်တွေကိုရောက်ရှိလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းသတိပေးထားပါတယ်တကမ္ဘာလုံးအတိုင်းအတာနဲ့လူတွေနဲ့ဆန်းသက်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး12မျိုးလောက်ရှိနေပြီမဲ့စမ်းသပ်မှုတွေကနောက်ဆုံးအတည်ပြုချက်ယူပြီးတော့ရောင်းချခွင့်ရတဲ့တတိယအဆင့်အထိတော့အောင်မြင်မှုမရှိသေးပါဘူး IMBCMS ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဒုတိယအဆင့်အနေနဲ့စနေနေ့ကလူတွေမှာစမ်းသပ်ထိုးနှံပေးခဲ့တာပါလက်ရှိတရုတ်သိပ္ပံပညာရှင်တွေစမ်းသပ်နေတဲ့ကာကွယ်ဆေးက6မျိုးလောက်ရှိပါတယ်မီလာရုံကပထမအဆင့်စမ်းသပ်မှုမှာလူ200လောက်ကိုစမ်းသပ်ထိုးပေးခဲ့ရဖြစ်ကြောင်းတင်းနှင်းခွနေနေကဈေးပညာသိပ္ပံလူမှုကွန်ရက်သတင်းတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တကမ္ဘာလုံးမှာလူပေါင်း8သန်းကျော်ရောဂါကူးစက်ခံရပြီး၄သိန်းခွဲကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။